အီရန်နဲ့ဆီးရီးယားကနယ်မြေတချို့ကိုကာလီဖိတ်နိုင်ငံအဖြစ်ကျင်ညာပြီးထိန်းချုပ်ခဲ့တဲ့ IS စစ်သွေးထွက်အဖွဲ့ရဲ့နောက်လိုက်တွေနဲ့သူတို့ရဲ့တိုက်ခိုက်ရေးသမားတွေဟာအခုခါမှပြန်ခေါင်းထောင်လာနေပြီးပိုပြီးလဲအန္တရာယ်ကြီးတဲ့အနေအထားဖြစ်လာနေတယ်လို့အကြမ်းဖက်အန္တရာယ်ဒဏ်ဂျန်နေနေဆိုင်ရာအမေရိကန်အရာရှိတွေကပြောပါတယ်။လွန်ခဲ့တဲ့တစ်နှစ်ကျော်ကပြိုကွဲသွားခဲ့တဲ့ဒီအဖွဲ့ဟာမကြာခင်လတွေအတွင်းဆီးရီးယားအရှေ့ပိုင်းမှာအတော်လှုပ်ရှားလာတာတွေ့ရပြီးသူတို့အဖွဲ့တိုက်ခိုက်ရေးစွန့်ရင်ကောင်းပြန်ပြီးလှုပ်ဆောင်နေတာတွေ့ရတယ်လို့အကြမ်းဖက်နှိမ်နေဆန်ရအမေရိကန်ရာရှိသူက VOA ကိုပြောပါတယ်။အီရန်နဲ့ဆီးရီးယားကဒေသအများပြားမှာသူတို့ရဲ့အင်အားက14000ကနေ18000လောက်ထိရှိနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။